ူးချက်များတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကမမျှော်လင့်မဲ့တင်းနှံတွေကယာဒူးကနှုတ်ထွက်လိုက်ပါတယ်။ရှင်းနေကြဝန်ကြီးချုပ်အဖြစ်သူ့ယာဒူးတပ်တန်းမှာလူလူရဲ့ထောက်ခံမှုကြီးမားခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနောက်ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြန်ရင်လဲသူ့ပါတီအနေနဲ့အနိုင်ရလိမ့်မယ်လို့သူယုံကြည်ကြောင်းဒါပေမဲ့သူ့အနေနဲ့သဒုဋ္ဌသက်တမ်းဆက်ပြီးထမ်းဆောင်ဖို့ဆန္ဒမရှိတော့တဲ့အကြောင်းနယူးဇီလန်ဝန်ကြီးချုပ်ကပြောကြားပါတယ်။ခေါင်းဆောင်ကောင်းတွေအနေနဲ့ဘယ်အချိန်မှာယာဒူးကနေအနားယူရမယ်ဆိုတာသဘောပေါက်ကြတဲ့အကြောင်းနဲ့သူ့ရဲ့နိုင်ငံရေးသက်တမ်းအတွင်းသူ့ဇနီးနဲ့ကလေးငယ်နှုတ်ဦးအနစ်နာခံဆွန့်လွတ်ခဲ့ရတာတွေအတွက်သူနောင်တရကြောင်းဝန်ကြီးချုပ်ကီးကပြောကြားခဲ့ပါတယ်။2008ခုနှစ်ဗဟိုလက်ဝဲရင်းအမျိုးသားပါတီအနိုင်ရဖို့သူကခေါင်းဆောင်ခဲ့ပြီးဝန်ကြီးချုပ်ဟဲလန်ကလပ်ဦးဆောင်ခဲ့တဲ့လေဘာပါတီရဲ့6နှစ်ကြာသက်တမ်းကိုအဆုံးသတ်စေခဲ့ပါတယ်။2008ခုကကမ္ဘာစည်းဝါးရေးပဋိပက္ခအတွင်သူ့နိုင်ငံကိုဦးဆောင်နိုင်ခဲ့မှုဟာသူ့အတွက်ဂုဏ်အယူဆုံးအောင်မြင်မှုဖြစ်တယ်လို့ကီးကပြောကြပါတယ်။နောက်လာကျင်းပမဲ့သူ့ရဲ့အမျိုးသားပါတီညီလာခံမှာကီးကတရားဝင်နှုတ်ထက်စွာတင်သွင်းလိမ့်မယ်လို့ညွှန်းလင်းရပြီးသူအနေနဲ့နောက်နှစ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးမတိုင်ခင်ကြားပြရွေးကောက်ပွဲကျင်းပပေးဖို့ရှောင်တဲ့အနေနဲ့လွှတ်တော်အမတ်အဖြစ်ဆက်လက်တာဝန်ထမ်းဆောင်သွားမှာဖြစ်ပါတယ်။သူ့ရာဒူးနေရာမှာသူ့ရဲ့လက်ထောက် Bay English ကိုအစားထိုးခန့်အပ်ဖို့လဲထောက်ခံသွားမယ်လို့ကီးကပြောပါတယ်ခင်ဗျာ။